ကရင်မျိုးသားစီယုံဘိတ်ထဝဲခရိုင်တက်မဟာလေးထိန်းချုပ်နေမိတဲ့ကိုစစ်ကောင်စီရဲ့ခလာရ103တပ်ရင်းကတပ်ရင်းမှုဒုဗိုလ်မှူးကြီးအောင်ဟင်းအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ချအညံ့ခံခဲ့ပြီးတော့လက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိတယ်လို့ KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်။
ပြင်းမျိုးသားစီယုံဗိတ်တဝဲခရိုင်တက်မာလေးထိန်းချုပ်နေမြေထဲမှာဧပြီလ15ရက်နေ့ကမောထာဒေတာနဲ့ထိထကြမှာစစ်ကောင်စီတပ်သားတွေတပ်စခန်းဆုတ်ခွာပြီးထိထဗျူဟာနဲ့ပေါင်းစည်းဖို့လှုပ်ဖို့လာတော့ပြင်းမျိုးသားလူမျိုးရေးတပ်တွေကကြားဖြတ်တိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီအတွက်ခလာရ103တရင်ကတရင်မှုဒုတိယဗိုလ်မှူးကြီးအောင်ဟင်းအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ချအညံ့ခံခဲ့တယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ KNU ရဲ့သတင်းနဲ့ပြန်ကြားရေးဌာနကတာဝန်ရှိသူတဦးကိုမေးမြန်းတဲ့အခါမှာတော့အခုလိုပြောပြပါတယ်
။အဲ့ဒါတော့မှတ်ကြတယ်။ဟိုနေ့ကျွန်တော်ပြောနိုင်တာကတော့ဟိုနေ့ပေါ့နော်။50ကျော်အဲ့ဒါလက်နက်ချအညံ့ခံတယ်ဒီတော့လက်နက်ရရှိတာတော့60ကျော်ကျွန်တော်တို့လက်နက်အစုံပါနော်အကြီးလက်နက်ငယ်ပါနော်ကျွန်တော်ရရှိတာတော့အဲ့ဒါတော့မှန်ကန်တယ်နော်ကျက်40 48ဦးကကျွန်တော်တို့ထုတ်ပြထားတော့အဲ့ဒါမှန်ကန်ပဲဒါပေမဲ့မြေပြင်မှာတော့ဟိုလေတခုပြောကြတာမိသားစုတွေလက်ရှိရလေဆရာမဟု
တ်ကဲ့
ကျတော့မိသားစုတွေရှိတဲ့အခါကျတော့အဲ့မှာ50ကျော်တာတို့ဘာလို့အဲ့ဒါတော့ဟိုနေ့အဲ့ဒါမိသားစုတွေဘာလဲပါတာပေါ့နော
်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတပ်မ၄ဘက်မှာတော့စစ်ကောင်စီကိုတိုက်ခိုက်ခဲ့တဲ့စစ်ကြောင်းတွေကတော့ KNL တပ်ရင်း30တပ်ရင်း29တပ်ရင်း203နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပြီး Wi-Fi ဆက်လက်နဲ့လက်နက်ကြီး RPG အပါအဝင်စုစုပေါင်းလက်နက်68လက်သိမ်းဆည်းရမိတယ်လို့လည်းကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မဲအေးမှသတင်းပေးပို့ထားတဲ့ခလာရ103တရင်ကတရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ချအညံ့ခံခဲ့တဲ့သတင်းကိုကြားခဲ့ကြရတာပါ။